မနက်ကမှဒီနေ့ COVID-19 ရောဂါပိုးတွေ့ရှိသူ3456ယောက်နဲ့သေဆုံးသူ112ယောက်ရှိတယ်လို့ကျမကြီးနဲ့အာသာဝန်ကြီးဌာနကဒီနေ့ည8နာရီထုတ်ပြန်ချက်မှာပြောလိုက်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းတခွဲနမူနာ13021ခုကိုစစ်ဆေးခဲ့တာမှာအဲ့လိုတွေ့ရှိခဲ့တာဖြစ်ပြီးဒါဟာစုစုပေါင်းပိုးတွေ့ရှိမှုပမာဏရဲ့26.54 ရာခိုင်နှုန်းဖြစ်ပြီးသေဆုံးမှုပမာဏကတော့3.93ညနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာ virus ကူးစက်ခံသူစုစုပေါင်း34,800ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက12,869ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့မှာရောဂါသက်သာပျောက်ကင်းပြီးတော့ဆေးရုံကဆင်းသူ3,149ယောက်ရှိပြီးရောဂါသက်သာပျောက်ကင်းသူစုစုပေါင်း26,392ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာဒေါခင်ခင်ကြီးကသူ့ရဲ့ Facebook လူမှုကွန်ရက်မှာပြောထားပါတယ်။ရောဂါကူးစက်မှုနဲ့သေဆုံးမှုတွေထိန်းချုပ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကတော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကအသီးမှတ်ပြုထားတဲ့ရေသွေးကောင်းမွန်တဲ့ကာကွယ်ဆေးတွေဝယ်ယူပြီးကာကွယ်ဆေးထိုးတာတွေကိုလှုပ်ဆောင်နေကြောင်းဒါပေမဲ့ဈေးကွက်အတွင်းမှာကာကွယ်ဆေးအတုတွေအင်တာနက်အွန်လိုင်းကနေတစ်ဆင့်ရောင်းချတာတွေရှိနေတာကြောင့်အဲ့ဒီဆေးတွေကရောဂါကာကွယ်ဖို့အန္တရာယ်ရှိနိုင်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနကတရားဝင်အသီးမှတ်ပြုထားတဲ့ကာကွယ်ဆေးတွေကိုထိုးကြဖို့ကိုလည်းဒီနေ့မှထုတ်ပြန်ထားပါတယ်။ COVID-19 ရောဂါကူးစက်မှုတွေကြုံရတဲ့မြန်မာနိုင်ငံမှာစာသင်ကျောင်းတွေကိုနောက်ထပ်သတင်းပတ်တစ်ပတ်ဆက်ပိတ်ထားဖို့ကိုမနေ့ကပဲကြေညာခဲ့ပါတယ်။ဒါပြင်ပြည်နယ်တိုင်းဒေသကြီးအသီးသီးမှာလက်လောဖြစ်နေတဲ့ COVID-19 တတိယလိုင်းကြောင့်မလိုအပ်ဘဲအပြင်ထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းကအနည်းဆုံး130ရှိသွားပြီဖြစ်ပြီးတော့ဆိုရရုံးပိတ်ရက်ကိုလည်းနောက်မဲ့ဩဂတ်လ22ရက်နေ့အထိတိုးမြှင့်သတ်မှတ်လိုက်ကြောင်းထပ်မံထုတ်ပြန်ထားပါတယ်ခင်ဗျာ။